ပဲခူးတန်းတောင်မူပြိုင်စွာချောင်းရီလောင်တမန်ရေရှမ်းပြီးဒီကနေ့နဲ့6နိုင်လောက်မှာရေပူလွှဲနေရန်တစ်စိတ်တစ်ပိုင်းပဲ့ချခဲ့ရာကြောင့်စွာမြို့အပါဝင်ရန်ကုန်မန္တလေးလမ်းပေါ်ရေလွှမ်းမိုးခဲ့ပြီးဇန်းပိတ်ထားခဲ့ရပါတယ်။အခုရေအတော်ကျသွားပြီဆိုပေမဲ့ရန်ကုန်မန္တလေးအမြင်လမ်းမှာရှိတဲ့စွာချောင်းတရားရဲ့တချမ်းကိုတော့အသုံးမပြုနိုင်သေးပါဘူး။ယာယီတရားအစ်ကိုအငြင်းဆုံးထိုးဖို့ပြင်ဆင်နေတယ်လို့တရားဦးစီးဌာနကတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်။စွာချောင်းရှိလောင်တမန်ရဲ့ကျိုးပဲ့သွားရဲ့ရေပူဆွဲကစီးဝင်လာရဲ့ရေအကြောင်းဒီနေ့မနက်9နာရီလောက်မှာရန်ကုန်မန္တလေးအငြင်းလမ်းမိုင်တိုင်160ကျော်လောက်မှာရေကျော်မှုတွေရှိခဲ့ပြီးစွာချောင်းကိုဖြတ်ကူးထားရဲ့တရားတစ်ချက်မြောက်ကိုတပေကွဲလောက်နှိမ့်ချသွားပါတယ်။သောလို့ဝန်ကြီးဌာနရဲ့သရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချုံကဗီဒီယိုကိုအခုလိုရှင်းပြပါတယ
်။ဒီနေရာနဲ့တောင်းလျှောက်ကြနေပြီးတာဖြစ်တဲ့အတွေ့ကျွန်တော်ကဒီကြောက်ချပြီးတော့လုပ်ငန်းတွေပါရင်ဆက်စည်းတဲ့လုပ်ငန်းတွေတော့ကျွန်တော်တို့အသေးစိတ်တော့ပြောတယ်မလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့အသေးစိတ်လုပ်ငန်းတွေကိုကျွန်တော်မလုပ်နိုင်ရင်ဆိုင်ကြမှာတော့အဲ့ဒီကျွန်တော်တို့ဘေးဒီဒီလေးရထုတ်ပြီးတော့ပြေးသွားပါမယ်။ကျွန်တော်အားလုံးရေအားလုံးညင်သွားပြီးရေဝါလည်းမရှိတော့ဘူးဆိုတော့ကျွန်တော်အဲ့အသေးစိတ်ဆက်စည်းတာလုပ်ပြီးတော့ကျွန်တော် check up တယ်ပေါ့နော်။ကျွန်တော်နေသွားတဲ့မိကတဲ့ check up လုပ်ပြီးတော့ကျန်တင်ပြီးကျန် strengthening ကျန်လုပ်ပါမယ်ကျွန်တော် baby 400ကျွန်တော်ထိုးပါမယ်ထိုးတော့ကိုယ်ကရန်ကုန်သားရန်ကုန်ကစားရန်ကုန်က baby တစ်စီးတော့တည်လာနေပါပြီခင်ဗျ
စွာချောင်းရီလောင်တမန်လက်ရှိမှာစိုးရိမ်စရာမရှိတော့ပေမဲ့လမ်းမှန်ဆက်သွယ်ရေးကတော့အခက်အခဲရှိနေရလို့စွာမျိုးဒေသခံတဦးဖြစ်တဲ့ကိုလုံကပြောပါတယ
်ကျွန်တော်ရှင်နေကြကုန်ပါပြီတပိတ်ဝဲတော့ကြပါပြီဟုတ်တယ်ဆွဲမှာလည်းဒါကြပါပြီပေါ့ဒီကျွန်တော်ကြပါပြီဟိုဆယ်နောက်ဖွဲ့တယ်လာဝင်ဖြစ်တယ်တမန်ကောင်းတယ်ဟိုအဲ့ဒီဒီဘုလွှဲကြီးကဟိုပြစ်လိုက်တာကျိုးလိုက်တာလမ်းမဆွေရပြတ်တော့တာပဲအခုကတော့ဒီကတော့ဘုံလုံးဆက်ပြီးသားလေချောင်းပတ်ပတ်ပတ်လေနေရတော့ဘုံလုံးရုပ်ကုန်လေနေရတော့ရေဒီနေရတော့
ရောင်မန္တလေးကလမ်းမကြီးနဲ့အတူလမ်းဟောင်းမှာလည်းရေကျော်မှုရရှိခဲ့ပါတယ်စွာမျိုးပဝန်းကျင်ဒေသက5000လောက်ကိုဒေးလို့ရကုန်ရေပေါ်ရှိကြောင်းထားပါတယ်ဒီလောင်တမန်ထဲမှာရှိကြသွားပြီဖြစ်တဲ့အတွက်ပင်မတမန်ထိခိုက်မှုမရှိတော့ဘူးလို့စိုက်ပျိုးရေးမွေးမြူရေးနဲ့စံနှောင်းဝန်ကြီးဌာနဒုတိယအမြန်အတွင်းဝန်ဦးမျိုးကျင့်ထောင်းကပြောပါတယ
်။သူကဖြစ်တာကဒီလိုပြသူကပင်မတမန်ပြီးရင်သူကကုန်းကျော်တမန်ဆိုရှိသေးတယ်။အဲကုန်းကျော်တမန်ဘက်မှာရှိတဲ့စပေးဝေးရနေဒီဘူလွဲရနေရေထွက်တာပေါ့လေ။ဆိုတော့ပင်မတမန်ကတော့ဘာမှထိခိုက်မှုမရှိပါဘူး။ဖြစ်စဉ်ကတော့မနေ့ကအဲဒီဘူလွဲကတချမ်းပြေသွားတော့ဗျာ၄ ပြီလောက်ပြေသွားတော့ရေထွက်တဲ့ပိုင်းကနည်းနည်းများသွားတော့များတော့ရေကလည်းတော်တော်လေးရွတ်ကျသွားတော့ဗောကန်ထဲမှာကတမန်ထဲမှာကအခု၈ ပြီလောက်ကျသွားတယ်ဆက်သွားပြီးအခုရေဘူးလဲရေထွက်တာကတော့တော်တော်နေလာပြီလို့ပြောပါတယ်အော်ကွင်းလေးထဲမှာဝင်နေရေကလည်းပြီးခဲ့တဲ့ဆယ်နာရီဝဲလောက်ကပြီးရတဲ့တတိယတော့သူက6လက်မလောက်ကျတယ်ဆိုတော့အခုနောက်ပိုင်းတော့2ပြီလောက်ကျပြီလို့ဆိုတော့တတိယ
ရေသွန်းမိုးလာဖြစ်သွားပြီးရန်ကုန်နေပြီးတော့အမြန်လမ်းပိတ်ထားရတဲ့အချိန်မနက်စောစောပိုင်းမှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလိုက်တဲ့ဒုတိယသမ္မတဗန်တီယူရိုကလည်းတရားနေရာကိုလာရောက်ဆင်ဆင်ခဲ့ပါတယ်။အမြန်လမ်းပိုင်းနှစ်ခုလုံးကတည်ယူပို့ဆောင်ရေးကိုအဓိကလွတ်ကင်နေရဖြစ်တာကြောင့်ကော်ဖီစီးဆင်းမှုမရဆိုင်သွားအောင်လမ်းပိုင်းတွေကိုအမြန်ဆုံးပြုရုံကိုကြိုးစားနေတဲ့အကြောင်းသောက်လို့ရုံကြီးဌာနတာဝန်ရှိသူတွေကပြောပါရင်ခင်ဗျာ။